The Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American အသံရဲ့2019ခုနှစ်ဇန်နဝါရီလ20ရက်တနင်္ဂနွေညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်သားညူပါAmerican ပြောင်းစုမှာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ထားတာကိုဆုံးသတ်နိုင်ဖို့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တွေနဲ့ညှိနှိုင်းမှုအစိုးဖြူချက်တည်းအစင်သေးတုန်းကကန့်လန့်လိုက်ပါတယ်။အာဖဂန်နိုင်ငံမှာတော့လာမယ့်သမ္မတယူကောက်ပွဲအတွက်အစိုးပြုမှုလုပ်ငန်းစဉ်တွေလုပ်နေရမှာအခုတနင်္ဂနွေနေ့မှာဆုံးသတ်သွားပြီဖြစ်ပါတယ်။ကွန်ဂိုနိုင်ငံမှာတော့အခုတနင်္ဂနွေနေ့အစောပိုင်းကဖွဲ့စည်းပုံဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ယူကောက်ပွဲဆိုင်ရာအကြက်တဲကြီးအတော်လေးနက်နက်ရှက်ရှက်အခြေအနေတွေကိုရောက်လာပါတယ်။စရတီထိတ်တဲအောင်နိုင်ငံတကာသတင်းတွေကိုကိုနိုင်တဲ့အတူကြီးညာတွေ့ပြီးသွားလို့ရှိပါတယ်မစင်
။ဟုတ်ကဲ့ပါရှင်။ဒီတနေ့မှညနေခင်းသောတာရှင်တွေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကရင်ပြည်နယ်ဖပွန်ခရိုင်ဖပွန်မြို့နယ်ပေါ်ခဲစုကြီးရွာပတ်ဝန်းကျင်ဒေသလမ်းပန်းဆက်သွယ်ရေးကောင်းမှုတပ်မတော်ကလမ်းဖောက်နေရတဲ့ပတ်သက်လို့ KNU တပ်မဟာ၅ဘက်ကတတ်မှတ်ထားတဲ့နေမျိုးကြိုးလို့နေဆိုပြီးထိတွေ့ပစ်ခတ်မှုတွေရှိခဲ့တဲ့အပေါ်မှာ
အပြစ်ခတ်ရစေကာလမှာသူတို့နေရမဲ့ဒီကျေနော်ဘရဒရုသွာလာမဲ့လမ်းကြောင်းရဲ့ area ရဲ့ဒါများဟိုအစားတဲပါသူတို့ဟိုတော့ဘောအတိပေးသမှတ်ပေးထားလိုက်တယ်လေဒါပေမဲ့သူတို့ကအဲ့ဒီချက်ကျော်လုံပြီးတော့သွားတဲ့ပုံမှာဒီခက်ရလူတွေနဲ့ချစ်ချစ်
ကရင်မျိုးသားလွတ်မြောက်ရေးတပ်မဟာ၅တပ်ရင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလဲတို့ပြောသွားတာပါသတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရမှာမယ်ဒီသတင်းနဲ့အတူအခြားစိတ်ဝင်စားပွဲနိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင
်။အမေရိကန်ပြည်ထောင်စုမှာဆိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ထားတာကိုအဆုံးသတ်နိုင်ရေးကြိုးပမ်းမှုတစ်အနေနဲ့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တီနဲ့ညှိနှိုင်းမှုအတွက်အစိုးပြုချက်တည်းအစိုးရနေ့တုန်းကကန့်လှမ်းလိုက်ပါတယ်။ဒါပေမဲ့လည်းသူ့မိကွန်းမပြောခင်ကတည်းကကိုပဲအတိုက်ခံဒီမိုကရက်ပါတီဘက်ကဒီကန့်လှမ်းချက်ကိုပယ်ချပြီးသားပါရထားတဲ့ဆိုးရလုပ်ငန်းတွေကိုအရင်ပြန်ဖွင့်တော့မှညှိနှိုင်းမှုတွေလုပ်နိုင်မယ်ဆိုပြီးတော့ဒီမိုကရက်ဘက်ကတုံ့ပြန်ထားပါတယ်။အခုဒီသူ့ရဲ့ကမ်းလှမ်းချက်ကိုတိုက်ခံဘက်ကလူလူလာလာထောက်ခံကြလိမ့်မယ်သူမျှော်လင့်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကစနေနေ့တုန်းကသူ့ရဲ့ကမ်းလှမ်းချက်မိကုံးမှာပြောပါတယ်။ဒါပေမဲ့လို့သူ့ရဲ့ခေါ် Radical Left ဒီလဝဲအစွန်းရောက်တွေရဲ့အယူအဆဒီနေဆက်ကိစ္စမှာလွှမ်းမိုးတာကိုသူအဖြစ်ခံမှာမဟုတ်ဘူးလို့တော့သတိပေးပြောခဲ့ပါတယ်။စနေနေ့နေ့လယ်ပိုင်းတုန်းကတော့အင်ပီရိုကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တဲ့မိကုံးနဲ့မှာလူမှုကြီးကြပ်ရေးကင်တွေထိန်းချုပ်ဖို့အတွက်ဖရယ်ဝန်ထမ်းနောက်ထပ်2950ထပ်ထားပြီးတော့290ကီလိုမီတာအရှည်ရှိတဲ့မက္ကဆီကိုနယ်စပ်မှာတမ်လီတတိုင်းခရီးအတွက်ဒေါ်လာ 5.8 ဘီလီယံဆုပ်ပြီးထားပါတယ်။အပြန်လန်အားဖြစ်တော့လူမှုကြီးကြပ်ရေးနဲ့ပတ်သက်တော့သူ့ရဲ့မူလတုန်းကဖြတ်သိမ်းမှုရထားတဲ့အစီအစဉ်နှစ်ခုကိုတော့ပေးယူလုပ်မယ်ဆိုပြီးတော့ကန့်လန့်ထားပါတယ်။ဒက်ကာလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုတဲကိုကလေးဘွားမှာရောက်ရှိလာသူတွေကိုအကာအကွယ်ပေးအစီအမံနဲ့TPS လို့ခေါ်တဲ့ဒီလက်တင်အမေရိကနဲ့အာဖရိကနိုင်ငံချို့ကရွှေ့ပြောင်းသူတွေကိုအကောက်အွယ်ပေးထားတဲ့ဒီအစီအစဉ်တို့ဖြစ်ပါတယ်။ပတီနီယက်ကကူစလေရီပြင်ဆင်ရေးဆွဲထားတဲ့ Bridge at Adia Dreamers လို့လည်းခေါ်တဲ့ဒီအမေရိကန်ကိုကလေးဘွားမှာတရားမဝင်ရောက်လာခဲ့တဲ့သူစုစုပေါင်း 9,400 ကိုအလုလုခွင့်ဆက်ပေးထားပြီးတော့အလုလုခွင့်ရုပ်သိမ်းခံရလို့ရှိရင်လည်းထန်နေပြန်ပို့မဲ့ရေးကနေပြီးတော့၃နှစ်ဆိုင်းငံ့ထားပြီးမှဖြစ်တယ်လို့ဆိုပါတယ်။သမ္မတ Trump အပါအဝင်ဒီ conservative အယူဆရှိသူတွေဟာဒီအစီအစဉ်တွေကိုရပ်ပစ်ဖို့အတွက်မူလကသဘောထားရှိထားတာပါ။ဒါပေမဲ့လည်းအခုလိုကန့်လန့်ချက်မေကွန်းလေးမပြောခင်လေးမှာပဲအောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ Nancy Pelosi ကဒီကန့်လန့်ချက်တွေဟာမူလကတည်းကသူတို့ကန့်ကွက်ထားတဲ့ကန့်လန့်ချက်တွေဖြစ်တာမို့လို့လက်မခံနိုင်ကြောင်းနဲ့အခုသမ္မတရဲ့ကြိုးပမ်းမှုဟာစိတ်ရင်းစေတနာကောင်းနဲ့လုပ်တာမဟုတ်ဘူးဆိုပြီးတော့တုံ့ပြန်ပါတယ်။ California ပြည်နယ်ကအောက်လွှတ်တော်မတ်တူးဖြစ်တဲ့ Ted Lieu ကတော့အစိုးရလုပ်ငန်းတွေရပ်ထားတာကိုနီးနာတစ်ခုအနေနဲ့သုံးပြီးတော့ညှိနှိုင်းတာမျိုးကိုသူတို့အနေနဲ့လက်မခံတဲ့အကြောင်းအရင်ဆုံးကတော့ဒီအစိုးရလုပ်ငန်းတွေအားလုံးကိုပြန်ဖွင့်ပေးရမယ်ဆိုပြီးတော့တောင်းဆိုထားပါရခင်ဗျာ
American သမ္မတဒေါ်နယ်ထရမ့်ဟာ American Mexico နယ်စပ်တစ်တိုင်းတည်ဆောက်ဖို့ဒေါ်လာ 5.8 ဘီလီယံရဖို့အတွက်အပေးယူလုပ်တဲ့အနေနဲ့ဒါကာလို့ခေါ်တဲ့ American ပြည်ထောင်စုကိုကလေးဘွားကလေးကရောက်ရှိလာခဲ့ကြတဲ့သူတွေကိုအကောက်အွယ်ပေးဖို့အတွက်3,000,000ပေးသွားမယ်ဆိုပြီးတော့ကမ်းလှမ်းလိုက်ကြောင်း American သတင်းမီဒီယာတွေကပြောကြားလိုက်ပါတယ်သမ္မတထရမ့်ဟာမနေ့စနေနေ့ညနေပိုင်းကတိုင်းပြည်ကိုမိန့်ခွန်းပြောကြားခဲ့ပါတယ် Dream Act လို့အတူကောက်ခေါ်တဲ့ပြည်ပကနေတရားဝင်စာရွက်စာတမ်းမရှိဘဲငငယ်ကလေးကမိဘတွေနဲ့ရောက်ရှိလာကြတဲ့ကလေးငယ်တွေဖွံ့ဖြိုးတိုးတက်ရေးနဲ့ပညာရေးနဲ့ဆိုင်တဲ့အုပ်တွေကိုကွန်ဂရက်လွှတ်တော်ကအချိန်မများစွာအတိမပြုခဲ့ပြီးတဲ့နောက်2012ခုနှစ်ဇွန်လမှာသမ္မတဥပမာကဒါကာအစီအစဉ်ကိုအုပ်ချုပ်ရေးအမိန့်နဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီဒါကာအစီအစဉ်နဲ့ Dream Act အောက်မှာရှိနေတဲ့လူငယ်တွေကိုတော့ Dreamers လို့ခေါ်ကြတာပါ။ မူလကတော့ဒီအစီအစဉ်ရအမေရိကန်ပြည်ထောင်စုတဲကိုအသက်16နှစ်မပြည့်ခင်ဒါမှမဟုတ်2009ခုနှစ်ကျော်လာမတိုင်ခင်တရားဝင်ဆောင်ရွက်စာတမ်းမရှိဘဲဝင်ရောက်လာတဲ့ရွှေပြောင်းခြေချနေထိုင်သူတွေဟာသူတို့နိုင်ငံကိုပြန်ပို့မခံရဘဲနှစ်နှစ်တစ်ကြိမ်တက်တန်းတိုးနိုင်တဲ့အလုပ်လုပ်ကံကွင်းကိုလည်းဒီဟာအရအခွင့်ပြုထားတာဖြစ်ပါတယ်အမေရိကန်နိုင်ငံမှာ2009ခုနှစ်ကစပြီးတော့တောက်လျှောက်နေတဲ့သူတွေကိုပဲဒီအစီအစဉ်ရအကျုံးဝင်တာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာလာမယ့်သမ္မတရွေးကောက်ပွဲအတွက်အစိုးပြုမှုလုပ်ငန်းစဉ်တွေလုပ်နေရမှာအခုတနင်္ဂနွေနေ့မှာဆုံးသက်သွားပြီဖြစ်ပါတယ်။သမ္မတအရှရက်ဂန်နီနဲ့သူ့ရဲ့မဟာမိတ်ညွန်မောင်းအဖွဲ့တွေကအဗ်ဒူလာတို့ဟာသမ္မတကိုယ်စားလှယ်လောင်းစင်းနဲ့ပါပါဝင်နေကြပါတယ်။အခုလိုရွေးကောက်ပွဲလုပ်ငန်းတွေမစခင်ဒီကနေ့မနက်ပိုင်းအစောပိုင်းမှာတော့အာဖဂန်ရှေ့ပိုင်းမှာရှိတဲ့ local KI နဲ့မှာအစိုးရရေနံတစ်ခုကိုတေခံကားပုံးခွဲတိုက်ခိုက်မှုကြောင့်လူညွန်းဝန်ထမ်း10ဦးထက်မနည်းသေဆုံးခဲ့ရပါတယ်။သမ္မတရွေးကောက်ပွဲလုပ်ဖို့ကတော့ဇူလိုင်လ20ရက်နေ့မှာတက်မှတ်ရထားပါတယ်။အဖဂန်မှာကျင်းပခဲ့တဲ့အရင်ရွေးကောက်ပွဲတွေမှာဖြစ်ခဲ့တဲ့အမှားယွင်းတွေမျိုးထပ်မဖြစ်ဘူးပြုပြင်ပြောင်းလဲမှုလုပ်ဖို့ကလည်းအားနည်းနေတာကြောင့်မလို့ရွေးကောက်ပွဲကိုအတော်လေးစောင့်ကြရမယ့်အနေအထားမှာရှိနေပါတယ်။ဒါပေမဲ့လို့ရွေးကောက်ပွဲရက်ကိုမူလဧပြီလ20ရက်နေ့အစားဇူလိုင်အထိကိုရွှေ့ထိုင်းထားပြီးမို့လို့ပို့ပြီးတော့စီစဉ်ကြရတယ်ပြဿနာတွေကိုဖြေရှင်းနိုင်လိမ့်မယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကတော့မျှော်လင့်ထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလလွှတ်တော်ရွေးကောက်ပွဲတွေအတွင်းမဲမတမာမှုတွေရှိခဲ့တဲ့စီမံခန့်ခွဲမှုအားနည်းချက်တွေရှိခဲ့တယ်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ဟာအတော်လေးကိုဝေဖန်ခံခဲ့ရတာဖြစ်ပါတယ်။
မက္ကဆီကိုနိုင်ငံလေပိုင်းမှာထောက်ကြနေကရေနံပိုက်လိုင်းပေါက်ကွဲမှုကြောင့်83ယောက်ထပ်မံနေတည်ဆုံးခဲ့တယ်လို့ဟေဒါဂိုပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့ကပြောကြားလိုက်ပါတယ်။ဒါပြင်ဒဏ်ရာရတဲ့သူအရေအတွက်ဟာ84ယောက်ထပ်မံနေရှိတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးအိုမာဖိုင်ယက်ကမြို့တော်မက္ကဆီကိုစစ်တီမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဟေဒါဂိုပြည်နယ်ကရေနံပိုက်လိုင်းကနေရေနံတွေတရားမဝင်ခိုးယူနေတဲ့သူတွေကြောင့်ပိုက်လိုင်းယူဆိုင်နာနဲ့ပေါက်ကွဲမှုဖြစ်ပေါ်ခဲ့တာလို့မက္ကဆီကိုအာဏာပိုင်တွေကပြောပါတယ်။ဗီဒီယိုတစ်ခုမှာတော့ပောက်ကွဲမှုဖြစ်ပွားခဲ့မှာရေနံစီတွေလေးတဲ့ကိုပန်းထွက်သွားပြီးတော့လူတွေကအဲ့ဒီရေနံစီတွေကိုရေပုံးတွေအမိုက်ပုံးတွေစတာရင်းနဲ့လိုက်ပြီးတော့ခံနေကြတာတွေ့ရပါတယ်။ဟက်ဒါဂိုပြည်နယ်အုပ်ချုပ်ရေးမှူးအမဖိုင်ယက်ကတော့ဒီမှာနေထိုင်နေကြတဲ့သူတွေအနေနဲ့ရေနံခိုးယူမှုမှာမပါဝင်ကြဖို့တိုက်တွန်းလိုက်ပြီးတော့ဒီလိုခိုးယူတာတွေဟာတရားမဝင်တဲ့အပြင်ကိုယ့်ရဲ့အသက်ကိုယ်ရောမိသားစုအတွက်ပါအနေရဖြစ်စေတယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်။မက္ကဆီကိုသမ္မတအန်ဒရေးစ်မန်နူယယ်လိုပက်စ်အိုဘရာဒေါကလည်းဆိုရအနေနဲ့ဒီပောက်ကွဲမှုဖြစ်တဲ့နေရာကလူတွေကိုအကူအညီပေးဖို့ကိုပြောထားပါတယ်။လောင်စာဆီခိုးယူမှုတွေကြောင့်မက္ကဆီကိုဆိုရအနေနဲ့တနစ်ကိုအမေရိကန်ဒေါ်လာ3ဘီလီယံလောက်ဆုံးရှုံးရတယ်ဆိုပြီးတော့လည်းမက္ကဆီကိုဆိုရကပြောပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7 kHz 1683ညလိုင်းထိုမီတာ19 kHz 15965နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်ကုန်ကုန်နိုင်ငံမှာတော့အခုတနင်္ဂနွေနေ့အစောပိုင်းဖွဲ့စည်းပုံဆိုင်ရာတရားရုံးရဲ့အဆုံးဖြတ်ကြောင့်ရွေးကောက်ပွဲဆိုင်ရာအကြက်တဲကြီးအတော်လေးနည်းနည်းရှန်းရှန်းအခြေအနေအထိကိုရောက်လာပါတယ်ရွေးကောက်ပွဲမှာ Felix Tshisekedi ကိုဆွဆွဲထားတဲ့မင်းမတမာမှုတွေကိုဖွဲ့စည်းပုံအခြေခံတရားဥပဒေတရားရုံးကညှင်းဆန်လိုက်ပြီးတော့သူ့ကိုအနိုင်ပေးလိုက်ပါတယ်။တစ်ဖက်မှာတော့ရှင်ပြန်ပြတ်တူဖြစ်တဲ့ Martin for UU ကတော့သူဟာတိုင်းပြည်ရဲ့တရားဝင်ရွေးချယ်ခံထားတဲ့သမ္မတဖြစ်တဲ့ဆိုပြီးတော့ချက်ချင်းကြေညာလိုက်ပါတယ်။ဒါပေမဲ့လည်း Fayulu ကရွေးကောက်ပွဲကော်မရှင်ကပေါက်ကြားလာတဲ့အချက်အလက်တွေကိုရည်ညွှန်းပြီးတော့သူဟာအပြတ်အသတ်နိုင်ရခဲ့တယ်လို့ပြောတဲ့အပေါ်မှာဘာအထောက်ထားမှမရှိဘူးဆိုပြီးတော့တရားရုံးကညှင်းဆန်ဆုံးဖြတ်ပါတယ်။ Fayulu ကတော့ဒါဟာဖွဲ့စည်းပုံဆိုင်ရာအာဏာသိမ်းတဲ့လိုရဖြစ်တယ်လို့ဆိုပြီးတော့ကုန်ကုပ်ပြည်သူတွေကိုလမ်းတွေပေါ်ထွက်ငင်းညံ့နဲ့ဆန္ဒပြကြဖို့တိုက်တွန်းလိုက်ပါတယ်။လူကြိုက်များခဲ့တဲ့ကွလွန်သူအရင်အတိုက်ခံခေါင်းဆောင်ဟောင်းအီတီနီရဲ့တားဖြစ်သူရှီစကီတီရဲ့တမနာကျန်းစုပွဲကိုတော့လာမယ့်အင်္ဂါနေ့မှာပြုလုပ်ဖို့ရှိနေပါတယ်။သူ့ရဲ့ထောက်ခံသူတွေကတော့တရားရုံးအပြစ်မှာစုဝေးပြီးတော့သူ့ကိုဂုဏ်ပြုနေပါတယ်။အခုလိုတရားရုံးဆုံးဖြတ်ချက်ထွက်မလာခင်မှာလဲရှီစကီတီကိုထောက်ခံသူတွေဟာမြို့တော်လမ်းတွေပေါ်မှာထွက်ပြီးတော့ကုန်ကုပ်ပြည်သူတွေအတွက်ကုန်ကုပ်နိုင်ငံဆိုတဲ့စာရင်းတွေကိုကင်ပြီးတော့ထွက်ဆန္ဒပြခဲ့ကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရဖို့အတွက်ဆောင်ရွက်တဲ့နေရာမှာအစုဖွဲ့အားလုံးပါဝင်ပတ်သက်နိုင်တဲ့တရားဝင်မှုရဖို့အတွက်လှုံ့ဆော်သွားဖို့ပိုင်းဖြတ်ထားတယ်လို့အမေရိကန်ကပြောကြားလိုက်ပါတယ်။အာဖဂန်ပြန်လည်တင်းမြေးရေးဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဇာမယ်ခါလီဇက်ကစနေနေ့ကတွစ်တာကနေအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သူပါဝင်အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲတာဝန်ရှိသူတွေဟာအာဖဂန်တာလီဘန်ကိုယ်စားလှယ်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပါကစ္စတန်နိုင်ငံမှာနောက်တစ်ကြိမ်ကျင်းပနိုင်ဖို့အတွက်စီစဉ်နေကြတာပါ။ခလီဇာဟာပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးတမီညာဂျန်ဟောနဲ့တွေ့ဆုံခဲ့ပြီးတော့တာလီဘန်ဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။ ပြီးခဲ့တဲ့လကယူအိနိုင်ငံမှာခလီဇက်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့နောက်ဆုံးချိန်တွေ့ပြီးခဲ့တဲ့ကအာဖဂန်တာလီဘန်တွေကသူတို့ရဲ့ကိုယ်စားလှယ်အဖွဲ့ကိုထပ်ပြီးတော့ဆေးလွတ်ဖို့တွန်းဆုံနေတာဖြစ်ပါတယ်။တာလီဘန်တွေကတော့အမေရိကန်နဲ့နေတိုးတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွေကနေပြန်ထွက်ပြီးတော့သူတို့နိုင်ငံတွင်းကနိုင်ငံရေးအမြင်မတူကွဲပြားတာတွေကိုသူတို့ဘာသာသူတို့ဖြည့်ရှင်းွင့်ပေးဖို့အဓိကတောင်းဆိုထားပြီးတော့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာဒီကိစ္စကိုမဆွေးနွေးလိုပဲနောက်ပြန်ဆုတ်နေတယ်လို့တာလီဘန်တွေကဆွဆွဲနေပါတယ်။အမေရိကန်ဆိုရဘက်ကတော့တာလီဘန်အနေနဲ့အာဖဂန်ဆိုရနဲ့တိုက်ရိုက်ဆွေးနွေးပြောဆိုဖို့ကိုတိုက်တွန်းလိုက်ပြီးတော့တာလီဘန်တွေကတော့အာဖဂန်ဆိုရဟာအမေရိကန်ရဲ့ရုပ်သွေးအစိုးရဖြစ်တယ်ဆိုပြီးတော့တိုက်ရိုက်ပြောဆိုဖို့ကိစ္စကိုလက်မခံဘဲညှင်းဆိုနေပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံမြို့တော်မှာပေါက်ကွဲမှုတစ်ခုဖြစ်ပြီးတော့အဲ့ဒါဟာအကြမ်းဖက်ဝါဒဆွဲလို့ရဖြစ်တယ်လို့ဆီးရီးယားဆိုရဘက်ရုပ်တံကကြေညာသွားပါတယ်။ဒမတ်စကတ်တောင်ပိုင်းမှာဖြစ်တဲ့အခုတနင်္ဂနွေနေ့အစောပိုင်းပေါက်ကွဲမှုကြောင့်မလို့ဘလောက်ထိခိုက်မှုတွေရှိလဲဆိုတာတော့အတိအကျမသိရသေးပါဘူး။အဖြစ်ပြက်ဖြစ်တဲ့နေရာကိုလမ်းတွေအလုံးပိတ်ဆို့ထားတယ်လို့ AP သတင်းဌာနကလည်းရေးပါတယ်။ဆီးရီးယားနိုင်ငံမှာအလားတူဘုံကွဲမှုတွေကြောင့်လူတော်များများထိခိုက်သေဆုံးမှုတွေရခင်ကလည်းရှိခဲ့တာပါ။တစ်ဆက်တည်းပဲဒီအမေရိကန်ဆီးရီးယားနိုင်ငံအကြမ်းဖက်မှုနဲ့ပတ်သက်တဲ့သတင်းကိုတရက်ကိုတက်ဆက်လိုပါတယ်။အမေရိကန်နိုင်ငံဒလဝဲပြည်နယ်ဒိုဗာလေးရက်အခြေစပ်စခန်းကိုပြန်လည်ရောက်လာတဲ့ဆီးရီးယားကတိုက်ခိုက်ဘုံကွဲမှုမှာကြာဆုံးခဲ့တဲ့အမေရိကန်နိုင်ငံသားတွေရဲ့ရုပ်လောင်းတွေကိုသမ္မတဒေါ်နယ်ထရမ့်ကစနေနေ့ကတွားရောက်ဂုဏ်ပြုပါတယ်။2015ခုနှစ်မှာဆီးရီးယားနိုင်ငံကိုအမေရိကန်တပ်တွေဝင်ရောက်ခဲ့ခြင်းကစပြီးတော့အမေရိကန်တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာဟာဒီချိန်သေဆုံးမှုအများဆုံးဖြစ်ပါတယ်။ဆီးရီးယားကိုဆစ်လွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်လည်ခေါ်ယူဖို့သမ္မတထရန့်ပြင်ဆင်နေတဲ့အချိန်မှာပဲခုလိုတိုက်ခိုက်မှုဖြစ်တာပါ။အရက်သား Scott A. West ရုပ်အလောင်းကို C-17 စစ်လေယာဉ်ပေါ်ကနေပြီးတော့ဒီစောင့်နေတဲ့ Vanguard ကိုတည်သွားတဲ့အချိန်မှာသမ္မတထရန့်ကညီသက်စွာရက်ပြီးတော့အလေးပြုပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်း Manbij မြို့မှာဗိုလ်တုံးနေတုန်းကဘုံခွဲတိုက်ခိုက်မှုကြောင့်လူ19ဦးထက်မနည်းသေဆုံးပြီးတော့ကဝေးဌာနရဲ့စစ်စီရင်ဆိုင်ရာအထူးလက်ထောက်ဖြစ်တဲ့ Scott A. Wells အပါအဝင်6အမေရိကန်3ဦးလည်းတည်ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
။မနေ့စနေနေ့ကတော့အမျိုးသမီးချီတက်ဆန္ဒပြပွဲတွေကိုကဘာတော်မှာပြုလုပ်ခဲ့ပါတယ်။အခုလိုအမျိုးသမီးချီတက်ဆန္ဒပြပွဲကိုလှုပ်တာဟာဒီနှစ်နဲ့မှဆိုရင်30လရှိသွားပြီဖြစ်ပါတယ်။ပထမအချိန်ကတော့2018ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကျန်းသစ္စာကျင်းဆိုပြီးနောက်တစ်ရက်မှပဲကျင်းပခဲ့တာပါ။ Washington DC မှာမနေ့ကလှုပ်ခဲ့တဲ့ချီတက်ဆန္ဒပြပွဲကတော့လွန်ခဲ့တဲ့နှစ်နှစ်ကချီတက်ဆန္ဒပြပွဲလောက်တော့မကြီးခဲ့ပါဘူးခင်ဗျာ။
ဒီနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းနဲ့မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ကရင်ပြည်နယ်ဖားပွန်ခရိုင်ဖားပွန်မြို့နယ်ဘော်ဆဲခိုကြေးရွာအနီးဘော်ဆဲခိုလွယ်မှုပလောလန်ဘော်ဆဲခိုယွန်းစလင်းလမ်းတွေအနီးမှာတတ်မှတ်ထားတဲ့နယ်မြေနဲ့တိုးချဲ့မှုတွေလှုပ်လာတဲ့အတွက်ကရင်အမျိုးသားလွတ်မြောက်ရေးတပ်တပ်မဟာ9ရဲ့လက်ရောက်ခံတပ်နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNU ဘက်ကပြောဆိုခဲ့ပါတယ်မြန်မာတပ်မတော်ဘက်ကလည်း KNU အဖွဲ့အနေနဲ့ဒေသဖွံ့ဖြိုးရေးနဲ့လမ်းပန်းဆက်သွယ်မှုကောင်းမွန်ရေးဆောင်ရွက်နေမှုလုပ်ငန်းတွေကိုနှောက်ယှက်ပစ်ခတ်တာတွေရှိတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ PNP နဲ့ဖားပုံခရိုင်ဖားပုံမြို့နယ်ဘော်ဆဲခိုကြီးရွာနဲ့ပတ်ဝန်းကျင်ဒေသဖွံ့ဖြိုးတိုးတက်ရေးလမ်းပန်းဆက်သွယ်ရေးကောင်းမွန်ရေးတို့အတွက်ဘော်ဆဲခိုလွယ်မှုပလောလန်ဘော်ဆဲခိုယွန်းစလင်းလမ်းတို့ကိုတပ်မတော်ဘက်ကလမ်းဖောက်လုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့ KNU တပ်မ၅ဘက်ကသတ်မှတ်ထားတဲ့နေမြေထက်ကျော်လွန်ခဲ့တယ်ဆိုပြီးထိတွေ့ပစ်ခတ်မှုတွေရှိခဲ့ကြောင်းကရင်မျိုးသားလွတ်မြောက်ရေးတပ်တပ်မ၅တပ်ရင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလေတို့ကအခုလိုပြောပါတယ
်ဒီအပြစ်ခရဆဲရေးကာလမှာသူတို့နေရမဲ့နေရဲနောက်ပြီးတော့သူတို့သွားလာမဲ့လမ်းကြောင်းရဲ့ area ရဲ့ဒါများဟိုအစတဲကသူတို့ဟိုတော့ဘောအပြစ်ပေးသတ်မှတ်ပေးထားလိုက်တယ်လေအမေကတော့အဲ့ဒီချက်ကျော်လုံပြီးတော့သွားတဲ့ပုံမှာဒီခေတ်ကလူတွေနဲ့ထိတွေ့ပြီးတော့ဟိုတက်ခွဲငယ်လေးနေဖြစ်တာပေါ့
တမတော်ဘက်ကတော့နှစ်စဉ်လမ်းဖောက်လို့ပြုပြင်နေတာတွေအုတ်ချမှုကိစ္စတွေကိုစောင့်ရဲမှဖြစ်တဲ့အကြောင်း KNU အဖွဲ့ကအကြောင်းကြားထားတယ်လို့ဆိုပါတယ်ဇန်ဝါရီလ18ရက်နေ့နေ့လယ်ပိုင်းမှာတော့ဘော်ဆဲကိုလွယ်မှုပလောလန်ပြုပြင်ဖောက်လို့နေတဲ့မြေထိုးဆက်ကိုလုံခြုံရေးစောင့်ရဲပေးနေတဲ့တပ်ဖွဲ့ဝင်တွေကို KNU အဖွဲ့ကနေအင်အား၄ဦးခန့်နဲ့လာရောက်ပစ်ခတ်ခဲ့ကြောင်းဇန်နဝါရီလ18ရက်နေ့မှာတော့ဘော်ဆဲကိုကြီးရွာရဲ့အရှိဘက်၃မှန်ခန့်အကွာမှာ KNU ဖွဲ့ကထောင်ထားတဲ့ကားမိုင်းတစ်လုံးကိုနင်းမိပောက်ကွဲခဲ့ပြီးတပြိုင်နက် KNU ဖွဲ့ကအင်အား20ဦးခန့်ကလက်နက်ကြီးလက်နက်ငယ်တွေနဲ့နှောက်ယှက်ပစ်ခတ်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ခဲ့ပြီးဒီဖြစ်စဉ်အတွင်းတပ်မတော်ဘက်မှစစ်သည်တအူးကြဆုံးခဲ့ပြီးမော်တော်ယာဉ်တစ်စီးပျက်စီးဆုံးရှုံးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ် KNU ဘက်ကတော့တိုက်ပွဲဖြစ်တာမှန်ကန်တယ်ဆိုတာကိုအတည်ပြုခဲ့ပြီး အကြဆုံးအခြေအနေတွေကိုတော့မသိရသေးဘူးလို့ဆိုပါရယ်။နေမြေချက်ထွင်မှုတွေဆက်လုပ်လာမယ်ဆိုရင်တော့ဆက်ပြီးတော့တိုက်ပွဲတွေဖြစ်လာနိုင်သေးကြောင်းပြောပြပါရယ်
။ဒီလိုမျိုးသူတို့ကနေပြီးတော့မှဒီလိုအများနာပဲဒီလမ်းကြောင်းဆက်မှတဲ့လမ်းကြောင်းထက်ကျော်လို့ပြီးတော့ဟိုလှုပ်ရှားနေမယ်ဆိုလို့ရှိတော့ရှစ်ဆက်ဟိုကြည့်ကြည့်မှုတွေဖြစ်ဖို့တော့အလားလာတော့ဟိုရှိနေမှာပဲ။
ပြီးခဲ့တဲ့နှစ်ကလည်း KNU တက်မှ5တက်မှ6တက်မှ2တို့နဲ့လည်းထိတွေ့မှုတွေရှိခဲ့ပါတယ်တက်မှ5ဘက်ကတော့မြမတက်မတော်ကသူတို့နယ်မြေအတွင်းစီးရေးပြင်ဆင်မှုတွေနဲ့လမ်းဖောက်လုပ်မှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တဲ့တက်မှဟာလည်းဖြစ်ပါတယ်ဒီအတွက်ပြီးခဲ့တဲ့နှစ်အတွင်းမှာမြမတက်မတော်နဲ့ KNU တက်မှ5တို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်အဆိုရနဲ့ KNU တို့ဟာ2012ခုနှစ်မှာရစရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်ရှင်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီမှာပိုင်းရဲ့တင်းနှင်းနေနေညနေခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုနိုင်ငံတကာသတင်းလွှာတွေကိုနှားဆင်ရပါမယ်။လာမယ့်နှစ်တွေအတွင်းလျှက်စစ်ကားတွေထုတ်လုပ်မှုဟာအကြီးအကျယ်တိုးတက်လာမယ့်အခြေအနေရှိနေတဲ့အကြောင်းကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ညဉ့်ဉန်းမှုတွေကိုစိုးရိမ်တာတွေကမ္ဘာအနှံ့မှာတိုးလာတဲ့အတွက်လည်းလျှက်စစ်ကားတွေဟာရုပ်ကျွင်းလောင်စာသုံးမဲ့ရင်တွေအစားထိုးဖြစ်သုံးလာနိုင်တာပါ။ဒါပေမဲ့လည်းရောင်းစည်းကမြင့်လွန်းတာကစိန်ခေါ်မှုတစ်ခုအနေနဲ့ရှိနေသေးတဲ့အကြောင်းကို Steve Baragona သတင်းပေးပို့ထားတာကိုကိုငင်းညံကတင်ပြပေးပါမယ်ရှင်
။နိုဝင်ဘာလတုန်းကချီလီနိုင်ငံကိုလျှက်စစ်ဘတ်စ်ကားတရာရောက်လာပါတယ်။သမရ Sebastian Pinera ကမြို့တော်ဆန်ဒီယေဂိုမှာကြိုဆိုမိန့်ခွန်းပြောခဲ့ပါတယ
်။ချီလီ
နိုင်ငံဟာကိုယ့်ဘာသာကိုပြောင်းလဲမှာပါ။တရုတ်ပြည်ရင်ကမ္ဘာပေါ်မှာအရင်ကအကောင်ဆုံးလျှက်စစ်ဘတ်စ်ကားတွေစီးရနိုင်ငံဖြစ်စေရပါမယ
်။ Costa Rica နိုင်ငံမှာလည်းလျှက်စစ်ကားတွေဟာနိုင်ငံအတွင်းအစိုးရရဲ့ကာဗွန်ထုတ်လုပ်မှုလျှော့ချရေးရဲ့အဓိကတော့ချက်ဖြစ်လာပါတယ်။လျှက်စစ်ကားထုတ်လုပ်သူတွေကလာမယ့်နှစ်တွေမှာပိုရောင်းကောင်းမယ်လို့မျှော်လင့်နေတဲ့အကြောင်းရောင်းချသူမာရီယာနိုအဗာလိုစ်ကပြောပါတယ်
။ Creo que por ahí escuchamos de una proyección.
ကျွန်တော်တို့2030အတွက်ခန့်မှန်းထားတာကိုကြားပြီးနေမှာပါ။ကား90ရေခိုင်နှုန်းကလျှက်စစ်ကားတွေဖြစ်လာမယ်လို့ထင်ပါတယ်။ဒီကနေ့မှာတော့တနင်္ဂနွေလုံးလျှက်စစ်ကား600လောက်ရှိပါတယ်။နောက်နှစ်ကျရင်တော့အဲ့ဒီထက်3ဆ4ဆလောက်များလာမှာပါ
။ရာသီဥတုပြောင်းလဲမှုကိုစိုးရိမ်လာတာနဲ့အမျှကားတွေ၊ဘတ်စ်ကားတွေ၊စကူတာ၊ဆိုက်ကယ်အသေးလေးတွေအပါအဝင်လျှက်စစ်ယာဉ်တွေဟာကမ္ဘာနေရာအနှံ့မှာတိုးပွားလာနေပါတယ်။တည်ယူပို့ဆောင်ရေးလုပ်ငန်းဟာကမ္ဘာဖန်လုံအိမ်တန်းခွေ14ရာခိုင်နှုန်းကိုထုတ်လွှင့်နေတာပါ။ရေနံသုံးဆွဲမှုတွေဟာလည်းကမ္ဘာနှံ့တိုးလာနေသလိုလေထုညဉ့်ဉန်းမှုကလည်းလိုက်တိုးနေပါတယ်။ဒါကြောင့်လည်းမီးခိုးမြူများတဲ့မြို့ကြီးတွေမှာလျှက်စစ်ကားသုံးဖို့ဆွဲဆောင်မှုတွေများလာတယ်လို့Atron လျှက်စစ်ကားကုမ္ပဏီကစတာရှီချက်ကရာဘူတီကပြောပါတယ
် These are all pollution free vehicles.
ဒါတွေအားလုံးဟာညဉ့်ဉန်းမှုကင်းစင်စေတဲ့ယာဉ်တွေပါ။ဒါတွေကိုသုံးတဲ့ကုန်ကြမ်းဆီကလည်းဓာတ်ဆီဒီဇယ်တွေထက်စာရင်တက်တာပါတယ
်။သုံးဆွဲစရိတ်တက်တာတဲ့အကြောင်းကလည်းဓာတ်အားသွင်းတာကဓာတ်ဆီဒီဇယ်ထည့်တာထက်ပိုတက်တာလို့ပါ။လျှက်စစ်မော်တာထိမ့်သိမ့်စရိတ်ကလည်းတက်တာပါတယ်။ဒါပေမဲ့လည်းလျှက်စစ်ကားတွေဟာဝယ်ယူရတဲ့စရိတ်ကဓာတ်ဆီဒီဇယ်ကားတွေထက်ဈေးကြီးပါတယ်။အစိုးရအထောက်ပံ့ကကမ္ဘာပေါ်မှာလျှက်စစ်ကားတွေရောင်းကောင်းစီတာပါ။နော်ဝေနိုင်ငံမှာရောင်းရတဲ့ကားအသစ်၃ဘုံ၃ဘုံလောက်ကလျှက်စစ်ကားတွေဖြစ်ပြီးတော့အခွန်လျှော့ပေးတာကလည်းရောင်းကောင်းစီတဲ့အချက်တစ်ခုဖြစ်တယ်လို့လျှက်စစ်ကားမောင်းသူခရစ်ရှန်ဘူးကပြောပါတယ်
။ We can park for free we drive
ကျွန်တော်ကားရက်ခက်ကအခမဲ့ပါ။မြို့ရင်းကိုလည်းအခမဲ့ဝင်လို့ရပါတယ်။ဒီကားအင်ဂျင်ရွယ်စားနဲ့ရှင်ပေးရတဲ့ငွေကအစိုးရအကူအညီတွေကြောင့်ရောင်းနေတော့ပါတယ်။ဒါကအကျိုးသက်ရောက်မှုလည်းအများကြီးရှိပါတယ်။
ဒါပေမဲ့လည်းအစိုးရဟာအခုလိုရှော့ပေးထားတာတွေတချို့ကိုပြန်ယူသိမ်းနေပါတယ်။တချို့ကတော့2021မှာတက်တန်းကုန်ဆုံးမှာပါ။ဒါကြောင့်လည်းလျှက်စစ်ကားဟာအရင်ကလောက်ဆွဲဆောင်မှုရှိတော့မှာမဟုတ်ဘူးလို့ကားပိုင်ရှင်အိုက်ဒါဗင်ဟိုးကပြောပါတယ
်။ If it's the same as a normal car, I wouldn't consider it.
ဒီကားကတခြားပုံမှန်ကားတွေလိုပဲဆိုရင်တော့မစဉ်းစားပါဘူး။ဒါပေမဲ့အခုချိန်မှာအခွန်ကောက်တွေနဲ့အားသွင်းတာတွေရှော့ထားတာကြောင့်သိပ်ဈေးပေါ်နေပါတယ်။ဒါကြောင့်အခုအချိန်မှာလျှက်စစ်ကားဝယ်တာသိကောက်ပါတယ်။ဒါပေမဲ့လည်းအစိုးရကဒီလိုအထောက်ပံ့တွေပြန်ရုပ်သိမ်းမယ်ဆိုရင်တော့တမျိုးဖြစ်မှာပါ
။ဘက်ထရီရဲ့ကုန်ကျစရိတ်ကလည်းတော်တော်ကြီးနည်းသွားပါတယ်။ ဒါပေမဲ့လည်းလျှက်စစ်ကားတွေရဲ့တန်ဖိုးဟာရိုးရိုးကားတွေရဲ့တန်ဖိုးနဲ့2030မတိုင်ခင်အထိတော့ရှင်နိုင်မှာမဟုတ်ဘူးလို့ခန့်မှန်းထားပါတယ်။အစိုးရရည်မှန်းချက်တွေပြည့်မီဖို့အကူအညီတွေလိုမယ်လို့နော်ဝေလျှက်စစ်ကားအဖွဲ့ကStay Fight the Line ကပြောပါတယ
် We're supposed to be
2025ရောက်ရင်လျှက်စစ်ကားတွေရာဈေးကွက်ဝေစုတရားရခိုင်လို့ရပါမယ်အဲ့ဒီရည်မှန်းချက်ရောက်ဖို့ဇွဲရှိဖို့လိုပါတယ
်ကဘာအနှံ့ငြိမ်းချမ်းမှုတွေဈေးပေါပေါနဲ့လုံးလို့မရတဲ့အချိန်အထိလျှက်စစ်ကားတွေဟာအစိုးရရဲ့အကူအညီလိုပါတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
ကိုငြိမ်းချမ်းပါရှင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese.voenews.com ကိုစာရေးသားနိုင်သလိုစာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းစီစဉ်စာရိုက်တစ်တာအမှတ်899ရန်ကုန်စာရိုက်ကြီးဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ကမ္ဘာအပူချိန်မြင့်တက်တာမိုးနေလာတဲ့ယောဂဗေဒတွေထူပြောတဲ့အချက်တွေဟာကမ္ဘာကော်ဖီပင်တွေအပေါ်မှာချိန်ချောက်မှုတွေဖြစ်လာနေပါတယ်။အပူချိန်မြင့်တက်လာနေတဲ့ကမ္ဘာရာသီဥတုအပေါ်ခံနိုင်ရည်ရှိစေဖို့အထောက်အကူဖြစ်စေမဲ့တောတောင်တွေထဲကအလေးကျပေါက်တဲ့ကော်ဖီပင်တွေလည်းမျိုးတုံးတော့မဲ့အနေအထားကိုရောက်နေပြီဆိုတာကိုလေ့လာမှုအသစ်တရက်မှာတွေ့ရှိခဲ့ပါတယ်။ VOA သတင်းတောက် Steve Barragona ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြပေးမှာပါရှင်။
သိပ္ပံပညာရှင်တွေရှာဖွေနေကြတဲ့ကော်ဖီမျိုးကိုတော့ကို့အနီးအနားကကော်ဖီဆိုင်တွေမှာတွေ့ရမှာတော့မဟုတ်ပါဘူး။အဲ့ဒီကော်ဖီမျိုးကအာဖရိကတိုက်ကဆီးရီးယားလီယွန်းနိုင်ငံကတောထဲမှာပေါက်တဲ့ရှာပါတဲ့ကော်ဖီမျိုးဖြစ်ပါတယ်။ပူနွေးဆွတ်ဆိုတဲ့ရာသီဥတုရှိတဲ့အာဖရိကတိုက်နဲ့အာရှတိုက်တဝက်မှာမတူညီတဲ့ကော်ဖီပင်အမျိုးအစားပေါင်း124မျိုးရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီအထက်က60ရာခိုင်နှုန်းကတော့မျိုးတုံးမဲ့အနေအထားရောက်နေပြီလို့ပရတင်နိုင်ငံ Q တော်ဝင်ရုတ်ခဗေဒဦးရင်ကကော်ဖီသုတေသနဌာနအကြီးအကဲ Aaron Davis ကပြောပါတယ
်။ So the main threat to the world's coffee species.
ကော်ဖီအမျိုးအစားတွေအပေါ်အဓိကချိန်းချောက်နေတာကတော့တစ်တောပြုံးတိမှုဖြစ်ပါတယ်။ကော်ဖီပင်အများစုကတစ်တောတွေထဲမှာသာအမှန်တကယ်ပေါက်ပွားကြတာပါ။
အဲ့ဒီလိုတောတောင်တွေထဲမှာပေါက်တဲ့ကော်ဖီပင်အရင်းတွေကစနစ်တကျစိုက်ပျိုးထားတဲ့ကော်ဖီပင်တွေထက်ရောဂါပိုးရတွေအပေါ်ခံနိုင်ရရှိကောင်းရှိနိုင်ပါတယ်။ဒါမှမဟုတ်ရေခမ်းချမှုတန်းနဲ့မြန်မာတဲ့အပူချိန်တွေကိုပိုးပြီးတော့ခံနိုင်ရင်ရှိတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ကဘာကြီးမှာအပူချိန်တွေမြန်မာလာတာကြောင့်ခံနိုင်ရင်ရှိမဲ့အဲ့ဒီလိုလက္ခဏာတွေကတိတ်ကိုအရေးကြီးလာပြီလို့လည်း Davis ကပြောပါတယ်
။ The species we grow occur in very narrow climatic envelopes.
တင်းတော်တဲ့ရာသီဥတုမျိုးရှိတဲ့ဒေသတွေလောက်မှသာကျွန်တော်တို့ရဲ့ကော်ဖီပင်တွေရှင်သန်နေတာပါ။ဆိုလိုတာကရာသီဥတုပြောင်းလဲသွားရင်အပူချိန်မြင့်တက်လာပြီးမိုးနည်းသွားမယ်ဆိုရင်coffee site ပို့တင့်တော်တဲ့ဒေတာပျောက်ွယ်သွားမှာပ
ါ coffee site တွေပြပတင်ပို့ပြီးတော့အထက်ကဝင်ငွေရှာနေကြတဲ့နိုင်ငံတွေအတော်တော်ကြာဟာသတင်းဆိုးတစ်ခုဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းမှာမြန်မာအပါဝင် coffee site တောင်သူပေါင်းဖြန်းမြသန်းတရာလောက်ရှိတာပါရာသီဥတုပြောင်းလဲမှုဟာတောထဲမှာအလေးကျပေါက်တဲ့ coffee bean တွေအပေါ်မှာလည်းချိန်ချောင်နေတာပါဒါကြောင့်လဲ Davis နဲ့လှုပ်ဖော်ကံမတွေကအဲ့ဒီ coffee bean တွေကိုတောတောင်တွေထဲမှာလိုက်ရှာနေကြတာဖြစ်ပါတယ
် we don't want to be in the situation where we find ourselves requiring
တော်တော်နေထဲမှာကော်ဖီပင်အရင်းတွေနဲ့သူ့ရဲ့မျိုးရိုးဗီဇတွေလိုအပ်လာလို့သွားရှာဖွေကြတဲ့အချိန်ရောက်တော့မှအဲ့ဒီကော်ဖီရိုင်းတွေမျိုးတုံသွားပြီဆိုတာသိလိုက်ရတာမျိုးတော့မဖြစ်ချင်ပါဘူး
။နောက်ဆုံးလေ့လာမှုတစ်ခုအရသက္ကပါလုံးကသစ်စေတွေကိုစုဆောင်ထားတဲ့ကမ္ဘာသစ်စေဘဏ္ဍာရေးကြီးမှာကော်ဖီမျိုးစေ့ပေါင်းတစ်ဝက်လောက်ရှိမနေသေးတာကိုသိလိုက်ရတဲ့အတွက်အဲ့ဒီကျန်နေသေးတဲ့ကော်ဖီမျိုးစေ့တွေရှာဖွေစုဆောင်ဖို့အချိန်ဖြုန်းနေလို့မဖြစ်တော့ဘူးလို့ Davis နဲ့သူ့ရဲ့လှုပ်ဖော်ကံမဲ့တွေကပြောပါတယ်ရှင်။
နန်းလောင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ American ပြည်ထောင်စုမှာထူးထူးခြားခြားဖန်တီးထားတဲ့အိမ်မွေးတိရစ္ဆာန်စေယူလေးတွေကမှတ်ညံအားနည်းလာတဲ့အသက်အရွယ်ကြီးရင်သူတွေအတွက်ဖြည့်သိမ့်စရာကုသနည်းတစ်မျိုးဖြစ်လာနေတဲ့အကြောင်းမှာကလေးအယုတ်ပစ္စည်းထုတ်ကုမ္ပဏီတစ်ခုမှအလုပ်လုပ်ခဲ့ကြတဲ့ဝန်ထမ်းဟောင်းတွေကသူတို့အလုပ်လုပ်ခဲ့တဲ့ကုမ္ပဏီအမှတ်တံဆိပ်ကိုပြန်ဝယ်ပြီးတော့အသက်အရွယ်ကြီးရင်တဲ့သူတွေအတွက်အထောက်အကူဖြစ်စေမဲ့အနားမှာအဖော်လုပ်ပေးနိုင်တဲ့အိမ်မွေးတိရစ္ဆာန်စေယူတွေကိုဖန်တီးခဲ့တာပါဒီအကြောင်းကို Arash Arbasadi ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင
် Helen Nicholas ဟာ1990ပြည့်လွန်နှစ်တွေတုန်းကမိသားစုနဲ့အတူ Florida ပြည်နယ်မှာနေထိုင်ခဲ့တဲ့သူပါအဲ့ဒီမတိုင်ခင်တုန်းကတော့ရှီကာဂိုမြို့အနီးမှာစားတောက်ဆိုင်တချို့ကိုပိုင်ခဲ့တဲ့သူလည်းဖြစ်ပါတယ
် My mom was real good with finances balancing her checkbook She came in to see me one day with a check
ကျွန်တော်အမေကငွေကြေးစရင်းစရာလောက်တာတိတ်ပိုင်နိုင်ပါတယ်တရက်မှာချက်လက်မှတ်တစ်စောင်နဲ့ကျွန်တော်စီရောက်လာပြီး Mike ဒါပါလဲလို့မေးပါတယ်ကျွန်တော်ကလည်းဘာကိုမေးတာလဲဘာလို့ချင်လို့လဲဒါကအမေချက်လက်မှတ်လေကျွန်တော်ဘာလို့ရမလဲလို့မေးလိုက်ပါတယ်အဲ့ဒီနောက်တော့အမေတခုခုဖြစ်နေပြီဆိုတာကိုကျွန်တော်သတိထားမိလိုက်ပါတယ်
ဟယ်လန်နီကိုလတ်စ်ရဲ့တားဖြစ်သူပြောပြခဲ့တာပါ 3 million ရဲ့ယောဂါသူခန်းစားနေရတဲ့ဆိုတော့2012ခုနှစ်မှာဆရာဝန်တွေကရှာတွေ့ခဲ့တာပါပြီးခဲ့တဲ့လပိုင်းတွေအတွင်းမှာတော့ဒီယောဂါတတရာရစေမဲ့ကုထုံးသစ်တစ်မျိုးနဲ့သူ့ကိုစမိတ်ဆက်ပေးခဲ့ပါတယ်လူတွေဖန်တီးထားတဲ့အိမ်မွေးတိရစ္ဆာန်ဆက်ရုပ်ကလေးတွေနဲ့တတရာရစေတဲ့နီးပါနီကိုလက်စ်အပါဝင်အုံနောက်မညံအားကစင်ကလျားဖြစ်နေတဲ့အသက်အရွယ်ကြီးရင်သူတို့ချို့ကိုဒီနည်းနဲ့မိတ်ဆက်ကူတာပေးနေတာပါဒီဆက်ရုပ်လေးတွေကိုတော့ Hasbro ကုမ္ပဏီဝန်ထမ်းဟောင်းတစုကဖန်တီးခဲ့ကြတာပါအရင်ကသူတို့အလုပ်လုပ်ခဲ့ပူးတဲ့အရုပ်ကုမ္ပဏီရဲ့တစိ့တစ်ပိုင်းကိုပြန်ဝယ်ပြီးတော့အသက်အရွယ်ကြီးရင်သူတွေကိုအထောက်အကူပေးနိုင်မဲ့အိမ်မွေးတိရစ္ဆာန်ဆက်ရုပ်တွေဖန်တီးခဲ့ကြတာပါအိမ်မွေးတိရစ္ဆာန်တွေနဲ့ထိတွေ့မှုကဘဝအပြောင်းအလဲဖြစ်စေနိုင်တယ်လို့3 million yoga ခံစားနေရသူတွေကိုပြုစုစောင့်ရှောက်ပေးနေသူတွေကပြောပါတယ
် The stimulation is keeping everyone animated.
သူတို့မှာအပေါ်ရရှိနေတဲ့အတွက်စိတ်ကြည်ရင်းနှမ်းဆန်းပြီးအချင်းချင်းရင်းနှီးချစ်ကြည်မှုရစေတယ်လေ။အဲ့လိုအပေါ်ရကြောင့်ဖြစ်တဲ့ဆက်ဆံရေးမျိုးဆိုတာရှော့တွက်လို့မရဘူးလေ
။အိမ်မွေးတိရစ္ဆာန်တွေကသူတို့ရဲ့လူနာတွေကိုပျော်ရွှင်မှုပေးနိုင်တယ်လို့ Temperament House ပြုစုစောင့်ရှောက်ရေးခရကDiana Barnes ကလည်းပြောပါတယ
်။ Even though it's robotic and it's a toy, it's not seen as that.
ဆက်ရုပ်ဆိုပေမဲ့လည်းဒါကစားစရာအယုတ်ပါဒါပေမဲ့ကျမတို့ဆရာအဖိုးအဖွားတွေကတော့အဲ့လိုမမြင်မဲနဲ့တကယ်ကိုအိမ်မွေးခွေးလို့ပဲမြင်နေကြတာပ
ါအမေရိကန်ပြည်ထောင်စုမှာအယ်ဇိုင်းမာလို့ခေါ်တဲ့မှတ်ညံအားကျဆင်းပြီး3 million ရဲ့ယောဂါခံစားနေရတဲ့သူပေါင်းခန့်မှန်းချီ 9.3 သိန်းလောက်ရှိပါတယ်ဒီလိုယောဂါသည်တွေအတွက်ဒီအမွေးပွားပွားအိမ်မွေးတိရစ္ဆာန်ဆက်ရုပ်ကလေးတွေကတနည်းမှာအခိုက်အတန့်ကာလလေးတစ်ခုပဲဖြစ်ဖြစ်ဒီအ ਨੇ ဆုံးသူတို့အတွက်ပျော်စရာစိတ်သက်သာရာရစေတာပဲဖြစ်ပါတယ်ရှင်
မခင်ဖြူထွေးတင်ပြပေးခဲ့တာပါဒီကနေ့ညနေပိုင်းတွေ့သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ည9နာရီမှထုတ်လွှင့်မဲ့ VOA အစီအစဉ်တွေမှာတော့မြမအေးသုံးသက်ချက်မြမပြီးမပေးစာများပြည်ရင်းသတင်းသုံးသက်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုတော့အစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုသားညုံကပြောပြပေးပါရှင်
ကံပြီးတော်စုမှာဆိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ထားရတာကိုဆုံးသတ်နေကြိုးပမ်းမှုတရအနေနဲ့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တွေနဲ့ညှိနှိုင်းဖို့အစိုးဖြူချက်တရအစီအစဉ်ကကန့်လန့်ပါတယ်။ဒါပေမဲ့လည်းသူ့ရဲ့မိကုံးမပြောခင်ကတည်းကကပဲတိုက်ခန့်ဒီမိုကရက်ပါတီဘက်ကဒီကန့်လန့်ချက်ကိုပယ်ချပြီးသားပါ။ရပ်ထားတဲ့ဆိုးရလုပ်ငန်းတွေကိုအရင်ပြန်ဖွင့်တော့မှညှိနှိုင်းမှုတွေလုပ်နိုင်မယ်ဆိုပြီးတော့ဒီမိုကရက်ဘက်ကတုံ့ပြန်ထားပါတယ်။ဆိုးရနေ့လပိုင်းတုန်းကအင်ပီရောကနေပြီးတော့တဲထုတ်လို့နေအဲ့ဒီမိကုံးထဲမှာတော့လူမှုကြီးကြပ်ရေးကိန့်တွေထိန်းချုပ်မှု Federal Winter နောက်ထပ် 2,950 ထပ်ထားပြီးတော့290ကီလိုမီတာရှိရှိတဲ့မက္ကဆီကိုနယ်စပ်မှာတမရီတိုင်းခတ်ရေးဒေါ်လာ 5.8 ဘီလီယံသူအစုပြုပါတယ်။အပြန်လာအပြစ်တော့ဒီလူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့သူမူလတုန်းကဖျက်သိမ်းမှုရထားတဲ့စီစဉ်နှစ်ခုကိုအပေးယူလုပ်မယ်ဆိုပြီးကန့်လန့်ပါတယ်။ဒါကလို့ခေါ်တဲ့ American ပြောင်းစုတဲ့ Clipboard မှာရောက်ရှိလာသူတွေကိုကာကွယ်ရေးအစီအမံပေးရေးနဲ့ TPS ကိုခေါ်တဲ့ဒီ Latin America နဲ့ Africa နိုင်ငံချုပ်ကရှင်ပြောင်းသူတွေကိုပေးထားတဲ့ယာယီအကာအကွယ်ပေးအစီအစဉ်ဖြစ်ပါတယ်။ပဒီနှစ်ကကူစေရီပြင်ဆင်ရေးဆွဲတဲ့ Bridge at Agya Dreamers လို့ခေါ်တဲ့ဒီ American ကိုခရီးပွားမှာတရားမဝင်ရောက်လာတဲ့ခုနှစ်သိန်းဒေးတောင်ကိုလုတ်ခွင့်ဆက်ပြီးတော့လုတ်လုတ်ခွင့်ရုတ်သိမ်းခံလို့ရှင်လဲခဏပြန်ပို့မဲ့ရေးကနေပြီးတော့3နှစ်ဆိုင်ငံ့ပေးထားမှာဖြစ်ပါတယ်။ဒါပေမဲ့လည်းအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့ဒီကလန့်ချက်တွေဟာမူလကလေးကသူတို့ကန့်ကွက်ထားတဲ့ကလန့်ချက်တွေဖြစ်လို့လက်မခံနိုင်တဲ့အကြောင်းနဲ့အခုသမ္မတရဲ့ကြိုးပမ်းမှုဟာစစ်ကောင်စင်စားကောင်းနဲ့လုပ်တာမဟုတ်ဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့လာမယ့်သမ္မတယူကောက်ပွဲအတွက်အဆိုပြုမှုလုပ်ငန်းစဉ်တွေလုပ်နေရမှာခုတနင်္ဂနွေမှာအဆုံးသတ်သွားပြီဖြစ်ပါတယ်။သမ္မတအရှရစ်ဂန်ဒီနဲ့သူ့ရဲ့မဟာမိတ်ညွန်မောင်းအဖွဲ့တွေကအဗ်ဒူလာတို့ဟာသမ္မတကိုယ်စားလှယ်စီးနေမှာပါဝင်နေပါတယ်။အခုလိုဒီယူကောက်ပွဲလုပ်ငန်းစဉ်တွေမစခင်ကလေးမှာပဲဒီကနေ့မနေ့စောပိုင်းကတော့အာဖဂန်ရှေ့ဘက်ခြမ်းကလူကားခိုင်နဲ့မှာအစိုးရရင်နှီးတစ်ခုကိုတေခံပုံခွဲတိုက်ခိုက်တာကြောင့်လူငယ်ဝန်ထမ်းရှေ့ဦးထက်မင်းတေဆုံတဲ့ဖြစ်ရရှိခဲ့ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုသားညွန်ကပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆူမုံဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်အခုကျမတို့ထုတ်လွှင့်တဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင် VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်နောက်ထပ်2နာရီအကြာည9နာရီအစီအစဉ်မှာကျမတို့တစ်ခါပြန်ဆုံကြရအောင်ပါရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.